ဟုတ်ကဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကမနေ့ကသတင်းစာရှင်းလင်းပွဲလုပ်ရမှာ
ပထမအချက်အနေနဲ့ကတော့2022ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ဟာကျွန်တော်တို့နိုင်ငံရဲ့85နှစ်ပြည့်စင်ရတုပြည်တော်စုနေ့ဖြစ်ပါတယ်ပြည်တော်စုစိတ်ဓာတ်ကိုအရင်ခံတဲ့သွေးစည်းညီညွတ်မှုနဲ့တိုင်းသာအားလုံးတပေါင်းတစည်းတည်းပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့ပါတယ်ကြာရောက်လာတော့မဲ့85နှစ်ပြည့်စင်ရတုနေ့ကိုကြိုဆိုသောအဖြစ်ပြည်တော်စုမြန်မာနိုင်ငံတော်အစိုးရအနေနဲ့1ပြည်တော်စုစိတ်ဓာတ်ရှင်သန်ခိုင်မာစေရေးလုပ်ငန်းစဉ်2ငြိမ်းချမ်းရေးလုပ်ငန်းစဉ်များကိုတိုးမြင့်ဆောင်ရွက်သွားမှာဖြစ်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုးမြင့်ဆောင်ရွက်နိုင်ဖို့တစ်ကတော့သက်ဆိုင်ရာတိုင်းရင်းသားများသက်ဆိုင်တဲ့သူများကိုယ်တိုင်ပါဝင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်များအကျိုးဆောင်နိုင်ရေးနဲ့မြင့်တင်နိုင်ရေးဆောင်ရွက်ခြင်း။နှစ်တမတော်ရဲ့ငြိမ်းချမ်းရေးဆွေးနွေးမှုကော်မတီနဲ့ EAO များတိုက်ရိုက်ဆွေးနွေးခြင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မြင့်တင်ရေးအဖွဲ့များနဲ့ဆွေးနွေးခြင်း။3 SCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများနဲ့ငြိမ်းချမ်းရေးပုံမူခိုင်မာအောင်ဆောင်ရွက်ခြင်း။NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များအား NCA လက်မှတ်ရေးထိုးနိုင်အောင်ရည်ရွယ်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုလျော့နေလာစေရေးနှစ်ဖက်သဘောတူညီချက်များရရှိရေးတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ်
။ဒီပေါ် KIO ကချင်းလင်းမြောက်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့
85နှစ်ပြည့်ဒီဆောင်စုနဲ့နှစ်ပတ်သက်တာဟာဒီပေါ့နော်ကျွန်တော်မြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းရေးအတွက်ဆိုတော့နိုင်စင်ချမှတ်တာတော့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အသေးစိတ်လုပ်ငန်းစဉ်ကဘလောက်ထိဒီပြည်သူလူထုတွေအခုဒီနေ့ဒီလက်နက်ကြိုင်ဒေါ်လာနေတဲ့ NUG PDF အဖွဲ့ဒီပြည်သူလူထုတွေအတွက်ခံစားခွင့်မရှိတဲ့အစီအစဉ်ဆိုလို့ရှိရင်တော့ဒီဆွေးနွေးရေးဆိုတဲ့အကောင့်တွေဖို့ဖို့တော့ခက်မယ်လို့ထင်ပါတယ်ကျွန်တော်တို့တိုင်းသားလက်နက်ကြိုင်အဖွဲ့ဒီရဲ့လူလားချက်တွေကိုတကယ်ထိရောက်နိုင်တဲ့ဒီအစီအစဉ်ဟုတ်မဟုတ်ဆိုတဲ့အပေါ်မှာလည်းဦးတည်မယ်။ဘာကြောင့်လဲဆိုတော့လူခဲ့တဲ့နေပေါင်းများစွာဆွေးနွေးခဲ့တဲ့ငင်းချမ်းရဲ့ဖြစ်ပါတယ်။ဒါပေမဲ့တိတ်ပြမထီရောက်ခိုင်မာတဲ့ဆုံးဖြတ်ချက်တွေမရခဲ့တာအတွေ့အကြုံတွေရှိခဲ့လို့ဖြစ်ပါတယ
်။ KNU ကမြို့သား CEO အထွေထွေအတွင်းရေးမှူးဖရိုတာတို့မူကလည်း
ဒီခိုင်ရက်ပဲဒီချိုင်းရေးဆွေးနွေးမယ်ဆိုတော့ကြိုးစားမယ်ကိစ္စတစ်ခုဖြစ်တာပေါ့။ဒါပေမဲ့ပေါ့နော်ဒီ trust ပြည်လို့ခေါ်တဲ့ကျွန်တော်တို့ဒီလိုဒီဆောက်ချင်းအစ်စ်လေးကနေတောင်းဖို့ဆိုတော့ကျွန်တော်တို့ခရဲမှုကြီးကြိုးစားခဲ့ကြပါတယ်။ဒါပေမဲ့အနာသိမှုကအကုန်လုံးကိုခြေထောက်ထဲချိန်ပြီးချသွားတယ်လို့ကျွန်တော်အဲ့လိုပြောလို့ရပါတယ်။အဲ့ဒီကြောင့်ဒီလိုကာလမှာကျွန်တော်တို့အကြံပြုလိုတာကအခြေခံရစေလို့ပထမအဦးဆုံးပြောမယ့်အစားပေါ့နော်။မျိုးတွေမှာနေတွေမှာရွာတွေမှာလိုက်ပြီးတော့တိုက်ခိုက်တာတွေလူစုတွေဖိနှိပ်တဲ့ဟာတွေအရင်ဆုံးကြံရုပ်လိုက်ပြီးတော့တကယ်ယုံကြည်နိုင်လောက်တဲ့လက်တွေ့ဖော်ပြဒီမျက်စိနဲ့မြင်နိုင်လောက်တဲ့အနေထားကနေပြန်ချရမယ်လို့ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကတော့ဒီ statement လေးတွေထုတ်တာ media release လေးတွေလုပ်တာထက်ဆိုင်တော့လက်တွေ့ကြတဲ့ပြည်ပြည်ပြောင်းလဲမှုတွေကိုရရဲ့တင်းတင်းလုပ်ဖို့ပဲကျွန်တော်တို့ပြောလိုက်ပါတယ
်။ဒါအပြင် PPSD လို့ခေါ်တဲ့ NCA အဖြစ်ရဲ့လက်မှတ်ထိုးအဖွဲ့တွေရဲ့ရင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့အကြံပေးဥက္ကွန်ဆိုင်ကလည်
းဒီကိစ္စဟာအပြောနဲ့အလုပ်ညီတယ်ဆိုလို့ရှိရင်ဒိန်းနည်းနဲ့မဆိုလက်မှတ်ထိုးသူရောမထိုးသူရောကအားလုံးကပြည်တော်စုကြီးကခွဲထွက်ဖို့လုပ်နေတာမဟုတ်ဘူးပြည်တော်စုတည်နေဖို့ကိုနီးကိုဟန်နဲ့လုပ်နေတာတို့တော်လည်းပဲအရင်ဆုံးကတော့စစ်ပွဲဖြစ်လာခဲ့တာကအဓိကကကွန်မြူနတီပါတီတို့ဘာလို့အဲ့ဒါကလွယ်လို့ရှိရှင်တော့ဒီပမာအစိုးရနဲ့ပမာမဟုတ်ဘူးတိုင်းရင်းသားစီစဉ်သူရဲ့အတိတ်တခါ哦နော်တို့တော်လည်းပဲအခုကျတော့အဲ့လိုမျိုးမဟုတ်တော့ဘူးဒီပမာအုပ်ချုပ်စီအစိုးရနဲ့ဒီပမာဆိုတဲ့မျိုးတွေပြည်သူရဲ့အတွင်းမှာဟိုကပြဿနာပေါ်လာတဲ့အခါကျတော့ဒီပါဝင်တဲ့အပေါ်စီးတွေလူတွေကလည်းညားပါတယ်ဒီလိုခါကြတော့လေသူတို့ရဲ့လူလားချက်တွေကိုပေးထားမယ်အစားသူတို့ကိုလည်းသူမျိုးစုလိုပါလေနော်အားလုံးသူမျိုးစုလိုပါအဲ့ဒါမှသာဝင်းချင်ရမှာ
တကယ်တော့ပင်လုံစာချုပ်ဆိုင်ရာတည်တော်စုစိတ်တဲ့ပေါ်မြန်မာအုပ်ချုပ်သူတွေနဲ့တိုင်းရင်းသားတွေကြအမြင်မတူတာကိုရှေ့ဆက်မဖြေရှင်းနိုင်ရင်တော့တဝဲလေလေဖြစ်နေအောင်မယ်လို့သုံးသပ်မှုတွေရှိနေပါတယ်